ဟုတ်ကဲ့ထိုင်းကာကွယ်ဝင်ကြီးဖွန်ဆန်းဝီချာယာချိုင်ကထိုင်းဘက်ကိုထွက်ပြေးလာနေတဲ့နိုင်ငံသား9000လောက်အထိရှိနေတာကြောင့်နေရပြန်ပို့ရေးတက်ဆိုင်ရာအစိုးရတွေနဲ့ဆက်သွယ်ဖို့ထိုင်းနိုင်ငံရဲ့ဝင်ကြီးကိုတနင်္လာနေ့ကတိုက်တွန်းခဲ့တာသတင်းရှင်းသတင်းစာမှာတနင်္လာကဖော်ပြခဲ့ပါတယ်။နောက်တနင်္လာပဲထိုင်းနိုင်ငံရဲ့ဝင်ကြီးမာရစ်ဆန်ဂီယာဖွန်နဲ့တရုတ်နိုင်ငံရဲ့ဝင်ကြီးဆန်ဝီတောင်းတို့ဗီယက်နမ်မှာလုပ်တဲ့အာဆီယံနိုင်ငံဖိုရမ်2025မှာတွေ့ပြီးဒီငွေလင်ကိုင်းနေနေရဲ့ကူပေါင်းလှူချဖို့ဆွေးနွေးကြတာကိုသတင်းရှင်းရုပ်သံမှာမနေ့ကပဲထုတ်လွှင့်ခဲ့ပါတယ်။ဒါပေမဲ့ဒီငွေလင်ကိုင်းကလူထောင်ချီနေရပြန်ပို့တာမှာအခက်အခဲကြီးနိုင်ပုံကို USIP American ငွေကြေးဖွဲ့မြန်မာဆိုင်ရာညွှန်ကြားမှုဂျေဆင်တာဝါကအခုလိုထောက်ပြပါတယ
်။ A full-fledged humanitarian disaster is now brewing on the Myanmar.
ဒီကရပောင်းများစွာတဲ့ငွေလင်ကိုင်းတွေကနေလူပေါင်းထောင်ချီဖမ်းခံရတာကြောင့်ထိုင်းမြန်မာနယ်စပ်မှာလူသားချင်းစာနာမှုဆိုင်ရာပြဿနာကြီးတားဆီးနေပါတယ်။ဘလို့ကမှဒီလူတွေကိုထိုင်းကတဆင်သူတို့နိုင်ငံတွေကိုပြန်ပို့ပေးဖို့ဆက်လုပ်နေပါတယ်။နိုင်ငံပေါင်း30နီးပါးကအဖမ်းခံထားတဲ့ဒီလူပေါင်း6000ကနေ9000လောက်အထိပြန်ပို့ပေးနိုင်ဖို့ဒီနိုင်ငံများစွာမှာအထူးသဖြင့်ဝေးလံတဲ့နိုင်ငံတွေမှာငွေကြေးနဲ့တန်တမာအရင်းမြစ်တွေဒီကိစ္စထဲမှာရှိမနေပါဘူး။ဒါကြောင့်ရုတ်တရက်ဖမ်းခံထားရတဲ့ဒီလူပေါင်းများစွာအတွက်ပြန်ပို့ရေးစခန်းတွေအစနစ်ကျမရှိသေးဘဲနဲ့စားရေးနေရေးကြီးကြီးမားမားအခက်ကြုံရနိုင်ပါလေ
။အခုလိုနေရပြန်ပို့ရေးမှာကြံ့ကြာမှုတချို့ရှိနေတာကိုလည်းCDM ဘုံမှုနောင်ယောကအခုလိုသုံးသပ်ပြပါတယ
်ဒေတာဘေးပီအာရီရောနိုင်ငံတကာပီအာရီရောဒီထိုင်းဆိုရရဲ့တုံးဆောင်လောက်အခြေအနေတွေရောပေါ့ဒီကရင်နယ်ကြားသောတက်ပီဂျီရဲ့ DBA တက်ဖွဲ့တွေအနေနဲ့လည်းသူတို့နေမြေတွေမှာရှိတဲ့ကြားဆန်းလုပ်ငန်းတွေကိုစစ်ဆေးဖော်ထုတ်ပြီးတော့ဖန်စီချင်းနေနေတာကျွန်တော်ပို့ပြီးတွေ့လာရတယ်ပေါ့နော်အဲကြတော့လက်ရှိသတင်းတွေထဲမှာတော့ဟာ PG ရဲ့ TKB ရောက်မှာကျွန်တော်လူ9000လောက်သူတို့ဖန်စီချင်းနေတာလေဆိုတော့သတင်းတွေတော့ကြားရတာပေါ့နော်ဒီအင်အားကတော့တရုတ်နိုင်ငံသားတွေဆိုရင်တော့ပုံမှန်တိုင်းထိုင်းဘက်ကိုလွှဲပြီးတော့ဒီကိုတိုက်ရိုက်ပို့ရမျိုးတွေဆက်လုပ်လာနိုင်တယ်ပေါ့နော်တိုးတော့တရုတ်နိုင်ငံသားမဟုတ်တဲ့ကြားဖက်နိုင်ငံတွေမှာဖန်စီထင်းထင်းခနာတဲ့တခြားနိုင်ငံသားတွေဆိုရင်တော့ဒီအင်အားများပြပေါ့ဒီလူ9000လောက်နီးပါးကတော့ကျွန်တော်ထင်တယ်ထိုင်းဘက်ကိုရောက်တဲ့အခါမှာလဲသူတို့စစ်စီလုံဆောင်မှုတွေအတိုင်းအတာတစ်ခုတွေရှိနိုင်တယ်ကျွန်တော်ဒီအခြေအတွက်ဟာထိုင်းဆိုရနေတယ်လဲနှစ်ဖက်ထွေပြောင်းပြီးတာတွေစစ်စီတာတွေသက်ဆိုင်နိုင်ငံတွေပြန်ပို့တာတွေအချိန်တိုင်းအတာတစ်ခုတွေကြာနိုင်တယ်လို့ယူဆတယ
်ဒါအပြင်အခုဝေလင်ကိုင်းနေနေရဲ့သုံးနိုင်ငံပူးပေါင်းဆောင်ရွက်မှုကနေထိခိုက်စေနိုင်တာကိုလဲCDM ဘူကြီးစေရောကအခုလိုရှင်းပြပါတယ
်ဂျူရီယာနဲ့ဒီမှာစစ်တပ်နဲ့တရုတ်နဲ့ထိုင်းပေါ့နော်သုံးမျိုးဆက်ပြီးတော့လဝါချင်းရိုက်ပြီးဒီကြားပြန်အခုမှရှိတာမဟုတ်ဘူးဒါဒေါ်နယ်ထရန့်တက်လာပြီးကမှဒီကိစ္စကိုဇောင်းပေးပြီးတော့လှုပ်လာတာအဲဟိုဘက်ကမဝင်ရင်ကုပြတ်ကံကိုရှင်းတဲ့ပုံစံမျိုးပေါ့နော်အဲ့ဒီအတွက်လဲကျွန်တော်တို့ထိုင်းဘက်မှာကဒီ CDM တွေရောတော်လိုင်းရေးအတွက်ထောက်တိုင်နေဖြစ်တဲ့ supporter တွေတော်တော်များများလဲဂျူရီယာဘက်မှာအခြေပြုပြီးတော့လှုပ်ရှားပြီးတော့ပါဝင်နေကြတာပေါ့နော်အဲအဲ့ဒီအင်အားစုတွေကိုတော်ဝိုက်တဲ့နည်းနဲ့ရောဓာတ်ရိုက်ရောဒါချင်းလျှောက်လာနိုင်တယ်ဖမ်းဆီးလာနိုင်တယ
်အခုလိုမြန်မာနိုင်ငံသားတွေပေါ်မှာပါထိခိုက်လာနေတာကို CDM ဘုံမှုနောင်ယောကလည်းသဘောတူပါတယ
်ဒီသုံးနိုင်ငံပူးပေါင်းဆောင်ရွက်မှုအောက်ကနေပြီးတော့စစ်ကောင်စီနေနဲ့လည်းဒီကြားဖြတ်လုပ်ငန်းတွေကိုအခြေစပ်ပူးပေါင်းတွဲပြောင်းဖွဲ့ထုတ်ရေးမှာပါဝင်ဆောင်ရွက်ရင်းနဲ့ဒီထိုင်းရောက်ဒေါ်လာရင်းဆက်ဆက်တဲ့မြန်မာအင်အားစုတွေပေါ်မှာတွယ်ဝိုက်ဖိအားပေးလှုပ်ဆောင်တာမျိုးတွေရှိလာနိုင်မယ်လို့ယူဆတယ်။ဒါကြောင့်လည်းအခုလက်ရှိမှာဆိုရင်ထိုင်းနိုင်ငံမှာပြင်မတာဖန်ဆီးစစ်ဆေးမှုတွေတင်းကျပ်မှုတွေစတိုက်လှုပ်ဆောင်လာတယ်။အဲ့ဒီအကျိုးဆက်အနေနဲ့လည်းကျွန်တော်တို့မြန်မာရွှေပြောင်းအလို့သမားတွေပေါ်မှာလည်းအာရုံစိုက်ခံလာတာပြီးတင်းကျပ်ချက်စစ်ဆေးတာတွေပိုများလာတယ်ပေါ့နော်။မကြခင်ကလည်းပြီးခဲ့တဲ့ဂျပန်ကလည်းကျွန်တော်တို့ EMC အလို့သမားကူညီအဖွဲ့တခါမျိုးမှာဖိအားပေးပိတ်သိမ်းခံရတာမျိုးတွေအလားတူရွှေပြောင်းမြန်မာနိုင်ငံသားတွေပေါ်မှာစစ်ဆေးဖန်ဆီးမှုတွေလည်းကျွန်တော်စတိုက်တွေ့လာရတယ်ပေါ့နော်
။အဲ့ဒါဒီနှိမ်နှင်းမှုလုပ်ငန်းတွေကြောင့် online ငွေလိမ်ကိုင်းတွေထိခိုက်နိုင်မှုကိုမေးလာမှာ Jason Tawa ကအခုလိုဆက်ထောက်ပြပါတယ
် The strategy of the Myanmar military and the DKBA seems to be to selectively
မြန်မာစစ်ကောင်စီကနေကြားဆောင်တက် BGF နဲ့ Democracy အကျိုးပြုကရင်တက် DKBA တို့ရဲ့မဟာဗျူဟာကတော့ခိုင်ဘက်ကလက်ခံပို့ဆောင်ပေးနိုင်တဲ့စနစ်ကိုမနိုင်မနှင်းဖြစ်စေရေးငွေလိမ်ကိုင်းကနေတသက်မမလူတွေကိုရုတ်တရက်အမြန်ဖမ်းပို့ဖို့နဲ့မြန်မာဘက်ကဒီနှိမ်နှင်းရေးတုံ့တက်တက်စူးစမ်းလုပ်နေတာပုံဖော်မှုဖြစ်ပုံရပါတယ်ဒါပေမဲ့လက်တွေ့မြေပြင်မှာကဒီငွေလိမ်ကိုင်းတွေဆက်လဲပတ်နိုင်စီတကယ်တမ်းဒီလုပ်ငန်းတွေကိုမနှိမ်နှင်းပဲအလိန်ခံသိမ်းသွင်းခံရတဲ့တားကောင်ထောင်ချီကိုသာအဖမ်းပြပြီးတော့ဒီနေနေလုပ်ပြနေတဲ့ပုံပေါ်အောင်ဖော်ဆောင်နေပုံရပါတယ
်ဒါအပြင်အခုတရုတ်အနေနဲ့ကဒီမြန်မာကငွေလိမ်ကိုင်းတွေကမ္ဘောဒီးယားဘက်ကိုရွှေ့သွားမှဆိုရင်ပြီးထိုင်းကမ္ဘောဒီးယားနယ်စပ်မှာပါတိုးချဲ့နှိမ်နှင်းဖို့ပြင်နေတယ်လို့ဂျေဆင်တာဝါကစက်ပြောခဲ့ပါတယ်ခင်ဗျ